ပြည်သူ့သမ္မတရှိခြင်းဖြင့်မြန်မာနိုင်ငံခီးစဉ်ရလမှာအများထင်ထားသလိုတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းကြီးတွေကိုအကောင်အထည်ဖော်မဲ့ရေးတွန်းအားပေးမလားဆိုတာထက်တရုတ်ရဲ့ဒေတာတွင်သူတို့ရဲ့ဩဇာအခိုင်အမာတည်ဆောက်မှုကိုလက်ခံတဲ့နိုင်ငံတွေတဲ့မြန်မာပါဝင်လာပြီဆိုတာကိုပြသနိုင်ရဲ့ချက်ပဲဖြစ်တယ်လို့တရုတ်သူတွေတူတူကတုံ့ပြန်ပါတယ်။သမ္မတရှိရဲ့နှစ်ရက်ကြာခီးစဉ မှုတွေကိုရင်ဆိုင်နေရတဲ့မြန်မာအစိုးရအတွက်တရုတ်သမ္မတရှီကင်းချင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်ကဏ္ဍတစ်တည်းဖြစ်လာဖို့အခိုင်အမာတည်ဆောက်ပေးလိုက်တယ်လို့နိုင်ငံတကာသတင်းတွေမှာသုံးသပ်ကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် Simpson Center ရဲ့ပူးတွဲညွှန်ကြားမှုရွန်းဆန်ရဲ့အမည်ကတော့
Well, I think the result of Xi's visit, if we look at the
29 words, the United States has been able to get the United States 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 ဘာကြောင့်လဲဆိုတော့ကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းရန်ကုန်မြို့တည်စီမံကိန်းစတဲ့စီမံကိန်းတွေဆိုရင်အစ်စ်ဆန်းတွေမဟုတ်ပါဘူး။ဒါပြင်အရှေ့တောင်အာရှကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနှိုင်းယှဉ်မယ်ဆိုရင်တောင်မြန်မာကတရုတ်စီမံကိန်းတွေကိုအကောင့်ထဲဖောတဲ့နေရာမှာအလွန်ကိုနှေးကွေးပါတယ်။ဒါပေမဲ့လို့တရုတ်သမ္မတရှီရဲ့ခီးစဉ်ဟာနိုင်ငံရေးသဘောအရအလွန်အရေးကြီးတာတွေ့ရတယ်လို့ရွန်းဆန်ကတုံ့တက်ပါတယ်
။ What is quite striking is the level of political messaging and the political symbolism that has come out of this. သမ္မတရှီရဲ့
ခီးစဉ်ချက်လက်မှာအထင်ကြီးစရာအချက်အချင်းဥပမာနှစ်ခုပေးရမယ်ဆိုရင်ပထမတစ်ခုကနိုင်ငံပူးရဲထုတ်ပြန်ချက်ဟာတရုတ်မြန်မာအတိုင်းအဝိုင်းနှစ်ခုလုံးမှာဘုံတူညီတဲ့ကံကြမ္မာရှိနေတယ်ဆိုတာကိုညွှန်းထားတာတွေ့ရပါတယ်။ဒီစကလုံးသုံးလုံးထချက်ကိုတရုတ်ရေးရာကျွမ်းကျင်သူတဦးအနေနဲ့ပြောရမယ်ဆိုရင်သမရှိချင်းဖြစ်တဲ့အစိုးရအနေနဲ့မြန်မာနဲ့ဆက်ဆံရေးတခြားဆက်ဆံရေးမျိုးထက်အများကြီးမြင့်မားတယ်ဆိုတာကိုညွှန်းတာဖြစ်ပါတယ်။အင်းကြီးချင်းစံနိုင်ငံရဲ့မဟာဗျူဟာမြောက်ခိုင်မာတဲ့မဟာမိတ်ဆက်ဆံရေးထက်ကျော်လွန်တဲ့အလို့အရေးပါတဲ့ဆက်ဆံရေးဖြစ်တယ်ဆိုတာကိုပြသတာဖြစ်ပါတယ်။အခုလိုဘုံတူညီတဲ့ကံကြမ္မာရှိနေတဲ့အတိုင်းဝိုင်းလို့တရုတ်ဘက်ကတုံ့နှုံးတာဟာအခြားနိုင်ငံတွေရဲ့လွှမ်းမိုးမှုကိုသူတို့ရဲ့စိုးရိမ်ကြောင်းရမှုကိုဖော်ပြလာနေအတူတူပဲလို့ရွန်းဆန်ကပြောပါတယ်
။ So China has been pushing for this concept in Southeast Asia.And so far,
အဲ့ဒါလေတရုတ်ကဒီနိုင်ငံရဲ့ယူအဆကိုအရှေ့တောင်အာရှနိုင်ငံတွေကိုတွတ်သွင်းနေတဲ့နေရာမှာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဘုံတူညီတဲ့ကံကြမ္မာရှိနေတဲ့အတိုင်းအဝိုင်းဆိုတဲ့အတုံးနှုံးကိုလက်ခံခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကလည်းတတိယမြောက်နိုင်ငံအနေနဲ့ဒီအတုံးနှုံးကိုလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုတုံ့နှုံးတဲ့စကားလုံးမှာနိုင်ငံရေးခရိုင်ရိုက်ခတ်မှုတွေပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတာမြန်မာအစိုးရဘက်ကအသေးချာနားလည်သလားနားမလည်ဘူးလားဆိုတာမသိကြပါဘူ
းမြန်မာနဲ့ပြည်ထုတ်နှစ်နိုင်ငံသဘောတူညီမှုစာချုပ်လွှာ33ခုတည်းပါဝင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့တိုင်းသားဒေသတွေကိုဖြတ်ပြီးဖောက်လုပ်မဲ့တရုတ်ရဲ့စီမံကိန်းကြီးတွေအတွက်ဒေသခံတိုင်းသားလူမျိုးတွေရဲ့သဘောတူညီချက်ရမှအကောင့်ထဲဖော်တင်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကဗီဒီယိုကိုပြောပါတယ်။ဒါပေမဲ့သဘောတူညီချက်33ခုထဲမှာတော့မြစ်ဆုံဆဲစီမံကိန်းကိစ္စပါဝင်ခြင်းမရှိပါဘူး။ဒီပေါ်ဂမ်ဆန်အန်ဆန်ရဲ့အမြင်ကတော့
မပါတဲ့သဘောပေါ်မှာတော့ကျွန်တော်ချက်သိမ့်တယ်ဆိုတာတကယ်ကျွန်တော်အကုန်လုံးလို့ကျွန်တော်ရှင်ပြည်နယ်ဒီပြည်နယ်သားတွေကြီးပဲမဟုတ်ဘူးဒါပေမဲ့ပြည်ထောင်စုမှာမိသိနေတဲ့တန်း52တန်းတော့ပြည်သူလူဆိုအားလုံးထောက်ခံတဲ့ဟာဒီဟာတွေကမပါရနဲ့ကိုကျွန်တော်ကျေနပ်လို့မရဘူးအဲချက်သိမ်းနေဆိုတာကိုကျွန်တော်ကကျေနပ်ရမှာချက်သိမ်းနေဆိုတဲ့စကားတွေဒီစက်လုံးတွေပါရမယ်ပါတဲ့ဒီဟာတွေအစိုးရကနေပြီးတော့တကယ်ဆိုဒီဆိုင်မှာတောင်းဆိုတင်ပါတယ
်စနေနေ့ကထုတ်ပြန်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာ တရုတ်တနိုင်ငံနဲ့မူဝါဒကိုမြန်မာကခိုင်မာစွာထောက်ခံကြောင်းနဲ့တရုတ်နိုင်ငံကခွဲထွက်လို့မရတဲ့အစိတ်အပိုင်းတွေဖြစ်တဲ့ထိုင်ဝမ်၊တိဘက်နဲ့ရှန်ကျန်းကိစ္စတွေကိုဖြေရှင်းဖို့တရုတ်ရဲ့ကြိုးပမ်းမှုကိုထောက်ခံကြောင်းဖော်ပြထားပါတယ်။အခုလိုမြန်မာကတရုတ်တနိုင်ငံနဲ့မူဝါဒကိုထောက်ခံကြောင်းတရားဝင်ရည်တည်ပြောဆိုလာတာဟာထူးခြားတဲ့ကြောင်းလဲမှုဖြစ်ပြီးလက်တွေ့တော့မကျ